Welcome to the Voice of America in Burmese.
လာပါရှင် VOA American တန်ရဲ့2019ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီနေ့နာဆီယမ်မဲ့တင်းနေတယ်မှာတော့အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မှာပြင်းထန်တဲ့အသေခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ29ဦးထပ်မံနေသေဆုံးပြီး60ကျော်ဒဏ်ရာရသွားပါတယ်။ဘယ်ဂျီယမ်နိုင်ငံဘရက်ဆယ်မြို့ကဗူရာယုံဘုံခွဲတိုက်ခိုက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကလူ၄ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးတော့မှာပါ
။အခုညနေခင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ပထမဆုံးဒီ American VOA American အသံမြန်မာဌာနရဲ့85နှစ်ပြည့်အထိမ်းအမှတ်ပွဲကိုရန်ကုန်မြို့မှာကျင်းပနေတဲ့အစီအစဉ်နဲ့အတူနိုင်ငံတကာသတင်းလွှာတွေမှာနားဆင်ကြရမယ် American သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကွန်ရက်ကနေထိုးဖောက်ဝင်ရောက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့ကတော
့ We saw a progression of scanning and probing activities around voter registration.databases which concern me which is
အမေမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဟောင်းရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါအဲ့ဒီနောက်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံမှာဒုက္ခသည်အဖြစ်ဝင်ရောက်အခြေချနေထိုင်သူတွေရဲ့နေရာအသစ်မှာအလုတ်အစ်ကိုဘလို့ရှာဖွေလောက်ကင်နေကြတယ်လဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ကင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မှာပြင်းထန်တဲ့အသေခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ29ဦးထပ်မံသေဆုံးပြီး60ကျော်ဒဏ်ရာရသွားပါတယ်။ပြည်နယ်မြို့တော်လက်ရှိကကားမျိုးကနယူးကပူပန်ရှိမှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလက်စာထုတ်ဖို့စောင့်ဆိုင်းနေတယ်မှာပဲပောက်ကွဲမှုဖြစ်ခဲ့တယ်လို့လည်းကိုရန်တွေ့သူတွေကပြောပါတယ်။ဒဏ်ရာသူတချို့ရဲ့အခြေအနေဟာစိုးရိမ်ရာကြောင်းလဲပြည်နယ်အစိုးရပြောခွင့်ရသူအိုမာဇွတ်က VOA ကိုပြောပါတယ်။ထိခိုက်သေဆုံးသူတွေနဲ့အရက်သားတွေနဲ့စစ်ပဆိုင်ရာဝန်ထမ်းတွေပါဝင်ကြောင်းလဲပြောဆိုခဲ့တာပါ။အစ္စလမ်ဘာသာဝင်ရဲ့ရမဒန်ဥပုလ္လကုံဆုံးခြင်းဖြစ်အာဖဂန်မှာတနင်္ဂနွေနေ့အစ်ပွဲတော်ကျင်းပဖို့ရှိနေချိန်မှာပဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အမေရိကန်တပ်မတူဖြစ်တဲ့ဗိုလ်မှူးချုပ်ရောဂျာတန်နာကတော့အပြစ်မဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ပြစ်တင်ရှုတ်ချခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးဖြစ်တဲ့ဟယ်မန်ပြည်နယ်ရဲ့နေရာတော်များကိုတော့တာလီဘန်စစ်သွေးကြွတွေကဩဇာလွှမ်းမိုးထိန်းချုပ်ထားပါတယ်။အာဖဂန်နိုင်ငံလုံခြုံရေးနဲ့နိုင်ငံရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအစီအခံတင်ပြခဲ့ပြီးနောက်တစ်နေ့မှာပဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါ။ကုလသမဂ္ဂဆိုင်ရာအာဖဂန်ကိုယ်စားလှယ်တာရာမီချီယမာမိုတိုကတော့တာလီဘန်စစ်သွေးကြွတွေကပုံမှန်အသာစီးရလာနေပြီးစစ်မှန်တဲ့ညီငယ်ရရှိဖို့အလင်းအမြန်ဆောင်ရွက်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းမနေ့ကလွန်ကျွန်းကော်စီအစည်းအဝေးမှာပြောဆိုခဲ့ပါတယ်။နိုင်ငံရေးအရအဖြေရှာနိုင်မှုအစိုးရနဲ့တာလီဘန်တို့ကြားတိုက်ရိုက်ဆွေးနွေးဖို့လိုအပ်နေကြောင်းလည်းပြောဆိုခဲ့တာပါ။အာဖဂန်မှာလွန်ကျွန်းအခြေအနေတွေယိုယွင်းလာနေတဲ့အတွက်အစိုးရတွင်နိုင်ငံရေးအရတင်းမာမှုတွေကြီးထွားလာနေပြီးနိုင်ငံရေးအရဘုံသဘောထားရရှိဖို့ခက်ခဲလာနေကြောင်းလည်းသတိပေးခဲ့ပါတယ်။နိုင်ငံတော်မှာအကြမ်းဖက်တိုက်ခိုက်မှုတွေစတိုက်ဆိုလိုကြုံခဲ့ပြီးနောက်မှာတော့သမ္မတအရှက်ကန်နီဦးဆောင်တဲ့အမျိုးသားညီညွတ်ရေးအစိုးရအတိုက်ခံတွေရဲ့ဖိအားပေးမှုတွေကိုခံနေရပြီးသမ္မတကိုလည်းရာထူးကဆင်းပြေးဖို့အထိပါတောင်းဆိုနေကြတာပါရှီယာမွတ်စလင်အတိုင်းဝိုင်းပေါ်တိုက်ခိုက်မှုတွေနဲ့တူအက်စ်အစ္စလမ်စစ်သွေးကြွတွေကဘာသာရေးကောလွတ်မှုတွေကိုတွေးထုတ်ပေးဖို့ကြိုးပမ်းနေတဲ့အချိန်မျိုးမှာလူမျိုးရေးကိုအခြေခံတဲ့နိုင်ငံရေးသဘောထားကွဲပြားမှုတွေပေါ်ပေါက်လာနေတာအနေနဲ့ကြီးမားလာကြောင်းလည်းကုလသမဂ္ဂဆိုင်ရာအာဖဂန်ကုစလကလူမျိုးရေးကောင်စီမှသတိပေးပြောကြားသွားပါတယ်
အီရန်နိုင်ငံမိုးစုမြို့ထဲမှာနောက်ဆုံးကျန်နေတဲ့ IS အချမ်းဖက်အဖွဲ့တွေကိုအမြင့်ပြတ်ချေမှုမို့အီရန်အစိုးရတပ်ဖွဲ့တွေကကြိုးစားနေချိန်မှာပဲမိုးစုမြို့ရဲ့အထင်ကရအယ်နူရီဘလီနဲ့အယ်ဟပ်ဘရာလိုလူတီများတဲ့ဒီဘလီကမျောစင်ကြီးကို IS စစ်သွေးကြွားတွေကဖျက်ဆီးပစ်လိုက်ပါတယ်။ဒီဘလီအနီမီတာ50အကွာလောက်အထိကိုအီရန်တပ်ဖွဲ့တွေချင်းကပ်ဝင်ရောက်လာတဲ့အချိန်မနေ့ကဗုဒ္ဓနေ့ညပိုင်းမှာပဲ IS စစ်သွေးကြွားတွေကဒီဘလီကြီးကိုဖျက်ဆီးပြီးတော့နောက်ထပ်သမိုင်းဝင်ရာဇဝတ်မှုတစ်ခုကိုကျူးလွန်လိုက်တာပဲဖြစ်ပါတယ်။IS အဖွဲ့ရဲ့အမတ်သတင်းဌာနကတော့ဒီဘလီပျက်စီးသွားခဲ့တာဟာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ဆိုပြီးတော့တုံ့ပြန်ကြေညာချက်ထုတ်ထားပါဗျ။ဒီပြောဆိုမှုကိုအမေရိကန်ရဲ့ညွန့်ပေါင်းဖွဲ့တွေကလည်းချက်ချင်းညှင်းဆိုပါတယ်။မိုးဆူးမြို့ရဲ့ဒီမဟာဘလီကြီးအဖြစ်လူသိများတဲ့အခုဖျက်ဆီးခံလိုက်ရတဲ့ရှီအောင်သမိုင်းဝင်ဘလီကြီးဟာနှစ်ပေါင်း800ကျော်သက်တမ်းရှိနေပါပြီ။ပြီးခဲ့တဲ့2014ခုနှစ်တုန်းကဒီဘလီမှာပဲ IS ကောင်ဆာအဘူဘေကာအယ်ဘာဂဒါဒီကဒီအီရန်နဲ့ဆီးရီးယားနိုင်ငံကအစိတ်ပိုင်းတချို့ကိုအစ္စလမ်ဘာသာရေးအုပ်ချုပ်မှုနယ်မြေတွေအဖြစ်နဲ့ကျင်ညာခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေရဲ့အကူနဲ့မိုးဆူးမြို့ဟောင်းရက်ကွက် Old City ကိုအီရန်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်ပြီးတော့စတုတ္ထမြောက်နေမှာပဲဒီဘလီဖျက်ဆီးခံလိုက်ရတာပါ။ ဤတဲ့တပ်ဖွဲ့တွေနဲ့ညွတ်ပေါင်းတပ်ဖွဲ့တွေဟာမူဆူးမျိုးကို၈လကြာထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ဒီမျိုးရင်းက Old City အရက်ကတော့ IS အဖွဲ့တွေနောက်ဆုံးကျန်နေတဲ့နေရာတစ်ခုပဲဖြစ်ပါတယ်ရှင်
။ဘယ်ကျင်းနိုင်ငံ Brussels မျိုးကဘူရာယုံဘုံခွဲတက်ခတ်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်ကြောင်းအာနာဘိုင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ Molenbeek ရဲ့အပါအဝင် Brussels မျိုးကစီးနင်းရှာဖွေမှုတွေအတွင်းဖမ်းဆီးလိုက်တာလို့လည်းအစိုးရရှင်းနေရုံကပြောဆိုလိုက်တာပါ။ဖမ်းဆီးလိုက်သူလေးဦးကတက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့အသေးစိတ်မသိရပါဘူး။အစိုးရရှင်းနေရုံပြောခဲ့သူ Eric van der Sip ကတော့အင်္ဂါနေ့ကတက်ခတ်မှုကိုကျူးလွန်သူဖြစ်တန်တရားရှိသူဟာအသက်36နှစ်အရွယ်မော်ရိုကိုနယ်ပွားတူကောက်အမီ OC ဆိုသူဖြစ်ပြီး IS စတန်စစ်သူကြအဖွဲ့ကိုထောက်ခံသူဖြစ်ကောင်းဖြစ်နိုင်ကြောင်းအစိုးရမှပြောဆိုထားပါတယ်။ချန်ဖက်ဝါရားနဲ့ဆက်နွယ်မှုရှိတဲ့နောက်ကျောင်းရာဆိုရင်မတွေ့ရပေမဲ့ IS အစိုးရအဖွဲ့ကိုလိုလားတဲ့သဘောထားတွေကိုစုံစမ်းစစ်သူတွေတွေ့ရှိထားကြောင်းလည်းအစိုးရရှင်းနေရင်ပြောခွင့်ရကပြောဆိုခဲ့တာပါ။တန်ညာရှိသူရဲ့အိမ်မှာဖောက်ခွဲပစ္စည်းတွေလုံနေတဲ့ဓာတ်ရုပ်ဓာတ်တွေနဲ့တခြားပစ္စည်းတွေကိုတွေ့ရှိခဲ့ရပြီးဘုံကိုကိုယ်တိုင်လုခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းပြောပါတယ်။လက်ကမ်းရေးအတွင်းထည့်ယူလာတဲ့ဘုံကတော့အပြည့်အဝပေါက်ကွဲမှုမရှိခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူလည်းမရှိခဲ့ပါဘူးတက်ခိုက်ဖို့ကြံစီတဲ့သူကိုတော့စစ်သားတယောက်ကပြစ်ခတ်ခဲ့ရမှာပေါ်ခြင်းပြီးတည်ဆုံသွားပါတယ်2015နိုဝင်ဘာလတုန်းကဘရက်ဆယ်ခြေဆက်အစ္စလန်ဆွေရဝါလီတွေကပြည်သက်နိုင်ငံပဲရစ်မြို့မှာလူပေါင်း130လောက်တည်ဆုံခဲ့တဲ့တက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီယံမှာလုံခြုံရေးအတွက်အထူးသတိထားစောင့်ကြံနေရလဲဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ကလေးစိတ်တစ်ခုမှာရဲဝန်နဲ့တရားကိုဓာတ်နဲ့ထိုးမှုနဲ့ကနေဒါနိုင်ငံသားတရားကိုတရားစွဲထားပါတယ်။ခီဘက်မြို့သားအေမိုဝါဖ်ထိုဟီဟာဖလင့်မြို့ကဘစ်ရှော့ပ်နိုင်ငံတကာလေးစိတ်ကိုဆက်ရောက်ပြီးတော့မကြခင်မှာပဲဒူရဲမူဂျက်ဖ်နဗီလ်ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖက်ဒရယ်အစိုးရရရှိတွေကပြောပါတယ်။တိုက်ခိုက်ချိန်မှာသူကကြီးမြတ်တဲ့အလာအရှင်မြန်လို့အဓိပ္ပာယ်ရတဲ့အာရဗ်ဘာသာစကားနဲ့အလာဟူအခဘားလို့အဟိချွေးကျော်ခဲ့တယ်လို့ဆီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကပြည်သူတွေကိုအမေရိကန်တွေကတပ်ဖြတ်နေတယ်လို့လဲဆွဆွဲပြောဆိုသွားပါတယ်ဖရိုဟီဟာအမေရိကန်ပြည်ထောင်စုကိုတရားဝင်လမ်းကြောင်းကနေဖလင့်လေစိတ်အထိဝင်ရောက်လာခဲ့ပြီးတော့တဦးတည်းတိုက်ခိုက်ဖို့ကြံစီခဲ့ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေကယူဆတဲ့အကြောင်းဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI ကအထူးစုံစမ်းစစ်ဆေးရေးမှူးဒေးဗစ်ကီလီယုစ်ကပြောပါတယ်အခုလောက်ရကိုအချမ်းဖက်ဝါရဆွဲလောက်ရအဖြစ်နဲ့ FBI ကစုံစမ်းစစ်ဆေးနေတဲ့အကြောင်းလည်းသူကပြောပါတယ်အမေရိကန်ပေါ်မုန်တိစိတ်အခြေခံနဲ့တိုက်ခိုက်ခဲ့ပုံရပြီးတော့တိုက်ခိုက်သူအနေနဲ့လေ့ကျင့်သင်တန်းတက်ခဲ့တာမျိုးစုံစမ်းသိရှိရတာမရှိတဲ့အကြောင်းလည်းဒီ FBI အရာရှိကပြောပါရယ်။ဒါနဲ့ထူတိုက်ခိုက်ခံရတဲ့ဒူရဲမူနဗီလ်ရဲ့အခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးမကြခင်မှာပြန်လဲကောင်းမွန်လာဖို့မျှော်လင့်ရပါရယ်။တိုက်ခိုက်ခံရတဲ့အချိန်မှာလေ့စိတ်တွေကတခြားခီးတွေအားလုံးကတော့ဘေးကင်းလုံခြုံစွာရှိခဲ့တဲ့အကြောင်းလေ့စိတ်တာဝန်ရှိသူတွေက Facebook လူမှုကွန်ရက်ဆာမျက်နှာကနေတဆင့်သတင်းထုတ်ပြန်ထားပါရယ်ရှင်။ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာဒီကနေ့စတင်လိုက်တဲ့ဥရောပသမ္မတ EU ရဲ့နှစ်ရက်ကြာထိပ်သီးစည်းဝေးအတွင်းဗြိတိန်နိုင်ငံဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့အစီအစဉ်နဲ့စည်းဝေးပြန်လည်အားကောင်းလာစေပါဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နှစ်ရက်ကြာထိပ်သီးစည်းဝေးအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမီပြောဆိုမဲ့အထက်မှာတော့ဗြိတိန်မှာနေထိုင်နေကြတဲ့တခြား EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားသုံးသပ်ရဲ့အနာဂတ်အရေးကိစ္စလည်းပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတန်းကျော်ရဲ့အနာဂတ်အရေးလည်းဆွေးနွေးဖို့ရှိနေတဲ့အတွက်ဒီသတင်းပါဆိုရင်မှာပဲစတင်ခဲ့တဲ့ EU ဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့စစ်ဆန်ညှိနှိုင်းမှုတွေမှာနှစ်ဖက်အကြားသဘောတူညီချက်ရရှိဖို့လိုအပ်တဲ့အဓိကကိစ္စရပ်တစ်ခုလည်းဖြစ်နေပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဒီကနေ့ညမင်းငွန်းပြောကြားပြီးနောက်မှာတော့ကြံခေါင်းဆောင်တွေတည်ထောင်တွေ့ဆုံပြီးသူတို့ရဲ့သဘောထားတွေကိုဆွေးနွေးကြမှာပါဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်ထဲလူမှုဆန္ဒခံယူပွဲတည်းရဲ့ကျင်းပပြီး EU ကနေ EU ဖွဲ့ဝင်ဖြစ်ကနေထွက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဖွဲ့ဝင်ဖြစ်ကနေတရားဝင်နှုတ်ထွက်မဲ့လုပ်ငန်းစဉ်တွေကိုတော့2019မတ်လမှာနောက်ဆုံးထားဆောင်ရွက်ကြမှာဖြစ်ပါတယ် EU ထိပ်သီးစည်းဝေးအတွင်းလူဝင်မှုကြီးကြပ်ရေးရုရှားပေါ်ပိတ်ဆို့တံခတ်မှုတွေတက်တန်းတိုးရေးအင်တာနက်အွန်လိုင်းပေါ်ကအစိုးရဝါဒတိုက်ဖြတ်ရေးကြိုးပမ်းမှုတွေလိုကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်
မြောက်ကိုရီးယားကင်ဂျုံအစိုးရရဲ့လုပ်ရက်တွေကိုဟန်ထားဖို့အတွက်တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တာဝန်ရှိရာဖိအားတွေတွန်းပြပေးသွားဖို့အမေရိကန်နဲ့တရုတ်အစိုးရအဆင့်မြင့်အရာရှိတွေဗုဒ္ဓဟူးနေ့ကတွေ့ဆုံချိန်အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်ကြားကမဟာဗျူဟာဆက်ဆံရေးရှိနေတာကိုထောက်ပြပြီးတော့အမေရိကန်အစိုးရအနေနဲ့အခုကိစ္စမှာမျှော်လင့်ချက်ကြီးကြီးမားမားမထားသင့်ဘူးလို့ကာကွယ်ရေးဆိုင်ရာလှိလာသုံးသပ်သူတွေကပြောပါတယ်။အမေရိကန်နိုင်ငံစားရေးဝန်ကြီး Rex Tillerson ကတော့တရုတ်အနေနဲ့မြောက်ကိုရီးယားကိုဖိအားပေးဖို့တာဝန်ရှိတယ်လို့ပြောပါတယ်။
China understands that the United States regards North Korea as our top security threat. We reiterate
ကိုရီးယားကိုကျွန်တော်ရဲ့ထိတ်တန့်လုံခြုံရေးဆိုင်ရာချင်းချမှုတစ်ခုအဖြစ်သတ်မှတ်ထားတယ်ဆိုတာတရုတ်ကလည်းနားလည်ထားပြီးသားပါ။ဒါကြောင့်တရုတ်ကိုအလေးပေးထပ်ပြောချင်တာကတော့ဒေသတွင်းတင်းမာမှုတွေထပ်တိုးမလာအောင်ဟန့်တားခြင်းနဲ့ဆိုရင်မြောက်ကိုရီးယားဘော်စီးပွားရေးနဲ့တပ်မတ်ရေးရာဖိအားတွေတွန်းမြစ်ပေးဖို့သူတို့မှတာဝန်ရှိတယ်ဆိုတာပါပဲလို့ဝန်ကြီးတီလာဆန်ကပြောသွားတာပါ။ငွေကြေးခွာချတာပြည်ပရကိုရီးယားတွေစီကနေငွေညစ်တာဒါမှမဟုတ်အင်တာနက်ဆိုင်ဘာတိုက်ခိုက်တာစတဲ့ရာဇဝတ်ပြစ်မှုတွေလှုပ်ဆောင်ပြီးတော့သူ့ရဲ့ဒီနျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ငွေရအောင်မြောက်ကိုရီးယားကလုပ်နေတယ်လို့ဆိုပြီးတော့လည်းဒီအခြေအနေတွေကိုဟန့်ကြားဖို့တွန်းမြစ်လှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးတေလာဆင်ကပြောပါရယ်။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာပြီးရပ်ပိုင်းအတွင်းအမေရိကန်ကောလိပ်ကျောင်းသားတို့ထိတ်ဆုံးသွားပြီးတဲ့နောက်ဗော်ဒူးနေတို့ကကျင်းပတဲ့ဒီနှစ်နိုင်ငံအစ်မမြေအရာရှိတွေရဲ့ဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေးကအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါရယ်ရှင်။
ကိုရီးယားကျွန်းဆွယ်ကိုအမေရိကန်ကအတန်ထက်မြန်တဲ့ဘုံကျဲလေယာဉ်နှစ်စင်းဆေလွတ်ထားတဲ့အစီအစဉ်ပေါ်မြောက်ကိုရီးယားကဒီကနေ့ပဲအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဆင်ခြင်မဲ့တဲ့လူရဲတွေကြောင့်အမေရိကန်အနေနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ကြုံရမယ်ဆိုတော့ကိုရှင်းရှင်းလင်းလင်းသဘောပေါက်ဖို့လိုတယ်လို့လည်းမြောက်ကိုရီးယားနိုင်ငံမှာရုံးမြင့်တမ်းချမှာဖော်ပြခဲ့တဲ့ကြေညာချက်ကသတိပေးခဲ့တာပါ။အမေရိကန်ရေတပ်ကဖြတ်သိမ်းမှုတစ်စင်းကလည်းမြောက်ကိုရီးယားရေပိုင်နဲ့ထက်ဝင်ရောက်ခဲ့ကြောင်းကြေညာချက်မှာဆွဆွဲထားပါတယ်။မြောက်ကိုရီးယားကိုအင်အားပြတဲ့အနေနဲ့အမေရိကန်ရဲ့အတန်ထက်မြန်တဲ့ဘုံကျဲလေယာဉ်တွေကိုပြန်တန်းခဲ့ကြောင်းတောင်ကိုရီးယားတောင်ရှိသူတွေအင်္ဂါနေ့ကပြောဆိုခဲ့ကြတာပါ။မြောက်ကိုရီးယားနဲ့တင်းမာမှုတွေကြုံရတဲ့အခါမျိုးမှာအမေရိကန်ကမကြာခဏဆိုသလိုအစ်မမြေစစ်လေယာဉ်တွေဆင်လွတ်လေ့ရှိပြီးဒီနေ့ထဲမှာတော့တားမြစ်ထားတဲ့ကြားကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပြီးတဲ့နောက်မှာတော့အမေရိကန်က B1B မျိုးစားအစ်မမြေဘုံကျဲလေယာဉ်တွေကိုဆင်လွတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားမှာ18လကြာဖမ်းဆီးခံခဲ့ရပြီးတဲ့နောက်သတိမမျှော်နေစေမကြာသေးငါမှာပြန်လွတ်ပြေးခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားတည်ဆုံးပြီးနောက်မှာပဲအင်္ဂါနေ့က B1B ဘုံကျဲလေယာဉ်တွေဆင်လွတ်ပြန်တန်းခဲ့တာပါ။အတန်တမြန်နဲ့ဘုံကျဲလေယာဉ်တွေကိုတော့ဂျပန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေနဲ့တရားစီစီးလေးချင်းတွေလုခဲ့ကြောင်းလဲအမေရိကန်စစ်ပစံတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ကမ္ဘာတစ်ဝန်းကနေအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ကြတဲ့မျိုးနွယ်စုမျိုးမျိုးရဲ့အရေးအတွက်ဟာပြီးခဲ့တဲ့နှစ်ထဲမှာပုံများလာခဲ့ပြီးဒီထဲမှာတော့အာရှနဲ့လက်တင်နယ်ပွားတွေရဲ့ဥယျာဉ်ကအမြန်ဆုံးလုံးနဲ့ဆက်ပြီးတော့တိုးပွားနေတာဖြစ်တယ်လို့အမေရိကန်သံတော်စီးရင်ဌာနကဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ကစားမှာဖော်ပြထားပါတယ်။တိုးပွားလာတဲ့လူမျိုးတွေထဲမှာလက်တင်နယ်ပွားမဟုတ်သူတွေရဲ့ဥယျာဉ်ကတော့အနည်းဆုံးဖြစ်တယ်လို့ဆိုပါတယ်လက်တင်တွေပါမဟုတ်တဲ့လူပြူဥယျာဉ်တိုးပါနှုန်းက 3.3 ရာခိုင်နှုန်းပဲရှိပြီးတော့ပြီးခဲ့တဲ့နှစ်အတွင်းလူဥယျာဉ် 9,000 သာတိုးခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာသကောက်စင်းပြုစုသူလော်ရန်မက်ဒီနာကပြောဆိုထားပါတယ်။နိုင်ငံတော်ပြည်နယ်နဲ့ခရိုင်အဆင့်အသက်အရွယ်ကြားမှလူမျိုးနဲ့မူရင်းလက်တင်တွေပွားခန့်မှန်းကြေးသကောက်စင်းမှာ2016ခုနှစ်ဇူလိုင်လတရက်နေ့အထိကောက်ခံရရှိတဲ့လက်တင်တွေပွားအမေရိကန်နိုင်ငံသားဥယျာဉ်ဟာ 59.5 သန်းရှိပါတယ်ရှင်။
ကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာသွားတာပါရှင်။အခုလွှင့်နေတဲ့ Radio Dai Yai အစီအစဉ်ကို Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။ VOA သောတာရှင်များရှင်။ဖွေကျမတို့အခုအတန်လွှင့်နေတဲ့အချိန်မှာပဲကျမတို့ရဲ့ VOA မြန်မာပိုင်းဌာနရဲ့အတန်လွှင့်သက်တမ်း85နှစ်ပြည့်ထိမ့်မှတ်ခန်းနာကိုရန်ကုန်မြို့က White Rice သာသာဆိုင်မှာဒီကနေ့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိကျင်းပနေပါပြီ။ဒီခန်းနာကျင်းပဖို့ဦးစီဆောင်ရွက်နေတဲ့ကိုကျော်ကျော်သိန်းကိုကျင်းပမဲ့အစီအစဉ်တွေဘလို့ရှိလဲ။ဒီခန်းနာကိုဘလို့ကျင်းပမလဲဆိုတာနိုင်ငံတော်ကသောတာရှင်တွေသိရအောင်မေးကြည့်ပါမယ်ရှင်။
ဟုတ်ကဲ့ကိုကျော်ကျော်သိန်းရေအခုဒီဗီဒီယိုမြန်မာဌာနရဲ့85နှစ်ပြည့်ခန်းနာကျင်းပမဲ့အစီအစဉ်ကိုတနိုင်ငံလုံးကသောတာရှင်တွေသိအောင်ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့ညနေ6နာရီကနေပြီးတော့9နာရီအထိရန်ကုန်မြို့နမောက်လမ်းမှာရှိတဲ့ White Rice ဆိုတဲ့စားသောက်ဆိုင်မှာကျွန်တော်တို့ VOA မြန်မာဌာနရဲ့85နှစ်ပြည့်ထိမ့်မှတ်ခန်းနာကို CC ကားကားလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်ဆိုတော့85နှစ်ပြည့်ထိမ့်မှတ်ကိုဒါ VOA အနေနဲ့မြန်မာဌာနအနေနဲ့ဒါကျွန်တော်တို့ရန်ကုန်မြို့မှာရွေးချယ်ပြီးတော့စီစဉ်ကျင်းပတာပါဘာကြောင့်လဲဆိုတော့အဓိကကတော့ကျွန်တော်တို့ရဲ့ပရိသတ်ကမြန်မာနိုင်ငံကပရိသတ်ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အဓိကအလေးနဲ့ထားတဲ့ပရိသတ်ရှိတဲ့နေရာကိုရွေးပြီးတော့ကျွန်တော်တို့ရန်ကုန်မြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီအခမ်းအနားကိုလာပြီးတော့တက်ဖို့အတွက်အကြမ်းအားဖြင့်ပေါ့နော်ကျွန်တော်တို့ VOA ကိုအမြဲတမ်းမေးမြန်းခွင့်ပေးထားတဲ့သတင်းရင်းမြစ်တွေအဖွဲ့အစည်းတွေတန်တမန်နေနိုင်ငံရေးပါတွေစသဖြင့်ပေါ့နော်ဘယ်သူတွေကိုဖိတ်ထားလဲရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့အခမ်းအနားကိုတက်မယ်လို့ဒီပြုချက်ပေးထားတဲ့အထားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marshall ပါပါတယ်ပြီးတော့ကျွန်တော်တို့ American တန်ယုံကကျွန်တော်ရှိပုဂ္ဂိုလ်တွေပါပါတယ်USA လို့ခေါ်တဲ့မြန်မာနိုင်ငံကိုအကူအညီနဲ့ထောက်ပံ့တွေပေးနေတဲ့ American နိုင်ငံကကွန်ပျူတာတိတ် agency ကတာဝန်ရှိသူတွေပါပါတယ်။ဒါအပြင်ကျွန်တော်တို့နိုင်ငံရေးပါတီတော်များများကထိတ်တန့်တာဝန်ရှိသူတွေကိုကျွန်တော်တို့ဖိတ်ကြားထားပါတယ်။ရပ်ဖက်လူ့အဖွဲ့အစည်းတွေကတာဝန်ရှိတဲ့လူတွေ၊ပ ည်ခါကျတော့ကျွန်တော်တို့တက်ကြွလှူရှားသူတွေစသည်အားဖြင့်ကျွန်တော်တို့နေနှစ်ပေါင်းများစွာတောက်လျှောက်ဖြည့်ဆက်ပြီးတော့ကျွန်တော်တို့ခလာပြည်သူ့မြန်တာတွေလုတ်ခဲ့ကျွန်တော်တို့ကိုဖြည့်ဆို့ပေးခဲ့ဒီလူတွေအားလုံးကိုအတက်နိုင်ဆုံးစုံလင်အောင်ကျွန်တော်တို့ဖိတ်ကြားထားပါတယ်ခင်ဗျာ
ကဲနောက်ပြီးတော့ပေါ့နော်ဟိုကိုကြောကြောသိန်းအနေနဲ့ရောဒီ VOA ရဲ့ရေဒီယိုနဲ့ရုပ်သံသတင်းတောက်တယောက်အနေနဲ့အက်ဒီတာတယောက်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အချိန်တွေမှာ VOA သောတာရှင်တွေအတွက်ကိုဒီမြန်မာပိုင်းဌာနကသတင်းတောက်တယောက်အက်ဒီတာတယောက်အနေနဲ့ဘလောက်အထိကျေးဇူးပြုနိုင်ခဲ့တယ်လို့ထင်ပါလဲ
ကျွန်တော်တို့အနေနဲ့ကျွန်တော်တို့အစွမ်းရှိသလောက်မြန်မာနိုင်ငံကကျွန်တော်တို့ရဲ့ပြည်သက်အတွေ့တိဖို့လိုအပ်တဲ့သတင်းတွေအကြောင်းအရာတွေကိုအချိန်နဲ့တပြေးညီတက်နိုင်ဆုံးတင်ပြနိုင်ဖို့ကျွန်တော်တို့ကြိုးစားခဲ့ပါတယ်ကျွန်တော်တို့ရဲ့85နှစ်ပြည့်တောင်ပေါ်အတိုင်းနေပေါင်းများစွာအတွင်းမှာဇလံပေါင်းများစွာတရင်ပေါင်းများစွာကျွန်တော်တို့ပြည်သက်အကျိုးရှိနဲ့ပြည်သက်တည်ဖို့လိုအပ်တဲ့သတင်းတွေကျွန်တော်တို့ထုတ်လင်းခဲ့ပါတယ်။ဒီအတွဲကျွန်တော်အနေနဲ့ကိုယ်တိုင်လည်းပဲဝမ်းမြောက်အကုန်ယူပါတယ်။ဒါပြင်ဒီနေ့လို85နှစ်ပြည့်အခမ်းအနားမျိုးကိုမြန်မာနိုင်ငံမှာရန်ကုန်မြို့မှာကျင်းပခွင့်ရတဲ့အတွက်လည်းပဲကျွန်တော်အနေနဲ့အများကြီးပဲဝမ်းမြောက်အကုန်ယူမိပါတယ်။အဓိကအချက်ကတော့ကျွန်တော်တို့ဒီ85နှစ်ပြည့်85နှစ်ဇက်တိုက်ကျွန်တော်တို့ရဲ့မြန်မာလူထုမြန်မာပြည်သက်ကိုအကျိုးဆောင်ခဲ့တယ်ကျွန်တော်တို့သတင်းတွေယူခဲ့ပို့တယ်ပြန်ထုတ်ခဲ့တယ်။ဒီအတိုင်းပဲနောက်နှစ်ပေါင်းများစွာကြာတိတိုင်အောင်ဆက်ပြီးတော့ကျွန်တော်တို့အကျိုးပြုနိုင်မယ်ဆွင့်ထုတ်သွားနိုင်လိမ့်မယ်လို့လည်းကျွန်တော်အခိုင်အမာယုံကြည်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီခန်းထဲမှာ VOA ရဲ့သမိုင်းကြောင်းကိုပြောပြပေးဖို့အစီအစဉ်ရှိပါလားရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီခန်းထဲမှာ VOA ကြီးတစ်ခုလုံးရဲ့သမိုင်းကြောင်းကျွန်တော်တို့ VOA မြန်မာဌာနရဲ့စွမ်းဆောင်ချက်တွေ VOA နဲ့ပတ်သက်တဲ့အကြောင်းအရာအချက်လက်တွေဒါတွေကိုပရိသတ်တွေကိုဗီဒီယိုတွေနဲ့ကျွန်တော်တို့တင်ဆက်ဖို့ပြဖို့ကျွန်တော်တို့အစီအစဉ်လုပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြော်ကြော်သိန်းရေကျေးဇူးပါနော
်ဟုတ်ကဲ့ပါခင်ဗျာ
ကျမတို့ VOA သောတာရှင်ပြည်သက်တွေအတွက်တော့နောက်ဆုံးရထားတဲ့ပြည်တွင်းပြည်ပကသတင်းတွေကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်ဝါရှင်တန်ဒီစီမှာအခြေစိုက်တဲ့မြန်မာဌာနမှတာဝန်ထမ်းဆောင်နေကြတဲ့သတင်းတောက်က28ဦးရှိပြီးဒေသခံသတင်းတောက်က10ဦးခန့်ရှိပါတယ်ရှင
်သောတာရှင်များခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်။ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလား။ဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သိမ်းပါသလဲ။လာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်။ဆိုရင်တရားလီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-2-3-2-5-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါရရှင်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်20ခုကမဲပေးစနစ်တွေကိုပိတ်မှတ်ထားတဲ့စိုက်ဘာထိုးပေါက်တိုက်ခိုက်မှုတွေကိုရုရှားဘက်ကလုပ်ခဲ့တယ်။ဒါပေမဲ့စနစ်အတွင်းထိုးပေါက်ဝင်ရောက်နိုင်မှုကတော့သိပြီးမရှိခဲ့ဘူးလို့အမေရိကန်ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကပြောပါရတယ်။အနာဂတ်မှာကျင်းပမယ့်ရွေးကောက်ပွဲတွေဘေးကင်းလုံခြုံရေးအတွက်အဓိကပူးပေါင်းဆောင်ရွက်ကြရမယ့်ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ပြည်ထောင်စုအစိုးရဌာနတွေကြားမပြေလည်မှုတွေကတော့မနေ့ဗုဒ္ဓနေ့ကအထက်နဲ့အောက်လွှတ်တော်တို့ရှိမှောက်မှာကြားနာမှုတွေကနေထွက်ပေါ်လာတာပါ VOA သတင်းတောက်မိုက်ကယ်ဘုံမင်းရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်ရွေးကောက်ပွဲမဲပေးစနစ်ကိုရုရှားတို့စိုက်ဘာဖောက်ထွင်းခဲ့တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်နှစ်ခုတို့ကပဲလူသိရှင်ကြားထုတ်ဖော်ပြောဆိုတာပါရုရှားတို့ရဲ့စိုက်ဘာတိုက်ခိုက်မှုတွေကပိုပြီးကျေပြန့်လာခဲ့တယ်လို့လွှတ်တော်အမှတ်တွေကပြောပါတယ်အမိမြေလုံခြုံရေးဝန်ကြီးဌာနက Janet Manfra ကတော့အခုလိုပြောပါတယ
် We have evidence of 21 states
ပြည်နယ်20ခုတို့မှာဒီပြည်နယ်20ခုကရွေးကောက်ပွဲနဲ့ဆက်နွယ်တဲ့စနစ်တွေကိုပြစ်မှတ်ထားတဲ့တပ်တည်အထောက်အထားတွေတွေ့ရပါတယ
်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကအထက်လွှတ်တော်အမှ Richard Ba ကတော့အခုလိုပြောပါတယ
် But in no case were actual
ဒါပေမဲ့မဲရလတ်တွေရွေးတွေ့ရမှာတော့တနည်းတစ်ပုံသက်ရောက်မှုတွေမရှိခဲ့ဘူးမဟုတ်လား
အမိမြေလုံချုံရေးဝန်ကြီးဌာနကဂျင်းနဲ့မန်ဖရာကတော့အထက်လွှတ်တော်အမတ်ဘားရဲ့ပြောကြားချက်အပေါ်မှာမှန်ကန်တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ် တရားမှုရှိခဲ့တဲ့ပြည်နယ်ရဲ့နာမည်တွေကိုထုတ်ပြောဖို့ရောပြည်နယ်ပဲနဲ့ခုလောက်မှာမဲဆန္ဒရှင်မှတ်ပုံတင်စည်းတွေဒါမှမဟုတ်လဲတခြား data အချက်အလက်တွေကျိုးပေါက်ခဲ့တယ်လဲဆိုတဲ့အပေါ်တာဝန်ရှိသူတွေကဖြေကြားဖို့ညှင်းခဲ့တာကြောင့်ပြစ်တင်ပြောဆိုခံခဲ့ရပါတယ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလွှတ်တော်အမှားမတ်ဝါနာကအခုလိုပြောပါတယ
် I do not believe our country is made safer
မေဂန်ပြည်သူတွေမသိအောင်ဒီအချက်အလက်တွေကိုထိန်းထားယူနေတော့ကျွန်တော်နိုင်ငံပို့ပြီးတော့လုံခြုံစိတ်ချရမယ်လို့မထင်ပါဘူးပြည်နယ်တွေစိတ်ကတိကောက်ဖြစ်အောင်လုပ်နေစရာလဲအကြောင်းမရှိပါဘူ
းဒါပေမဲ့ပြည်နယ်ရွေးကောက်ပွဲအရာရှိတဦးကတော့ဒီအချက်လက်တွေဖွင့်ပြဖို့ဆိုတဲ့အပေါ်မှာသတိထားတုံ့ပြန်ပါတယ်အိန္ဒိယနာပြည်နယ်အစိုးရရဲ့အတွင်းရေးမှူးကော်နီလော့ဆန်ကအခုလိုပြောပါတယ်
I lay awake at night worrying about public confidence in our election system
ရွေးကောက်ပွဲစနစ်အပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကိုစဉ်းစားလိုက်ရင်ကျမညံ့ညာအိတ်မပြောပါဘူးပြည်သူတွေကိုသူတို့ပေးထားတဲ့မဲတွေထည့်ပြီးတော့တွက်ချက်မခံရဘူးလို့အတွေးရောက်သွားမယ်ဆိုရင်တော့ကျမတို့ဟာအစိုးရဆုံးလုပ်ရက်ကိုလုပ်လိုက်တာပါပဲရှင်
။စိုက်ဘာချင်းချောက်မှုတွေကိုဖော်ထုတ်သက်သာစေရည်ပြည်ထောင်စုအစိုးရဘက်ကကူညီပံ့ပိုးမှုကိုလက်ခံဖို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကလက်တွန့်ခဲ့ကြတယ်လို့လည်းအရင်သမ္မတဥပမာအစိုးရလက်ထက်ကထိတ်တန့်တာဝန်ရှိသူကပြောပါတယ်။အမိမေလုံချိုရဲ့ဝန်ကြီးဟောင်းဂျန်ဂျွန်စင်ကအခုလိုထွက်ဆိုပါတယ
်။ We saw a progression of scanning and probing activities around voter registration.
ကျွန်တော်ဘဝင်မကြတာကမဲဆန္ဒရှင်မပုံနေစင်းချက်လက်တွေကိုထောက်လှမ်းစုံစမ်းမှုတွေတွေ့ခဲ့ရလို့ပါ။ဒါကြောင့်လဲပြည်내တာဝန်ရှိသူတွေကိုကျွန်တော်တို့ရဲ့အကူအညီတွေယူဖို့အကူအညီတောင်းဖို့တိုက်တွန်းပြောဆိုခဲ့ရတာပါ
။ရွေးကောက်ပွဲစနစ်ဟာအမေရိကန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်သမ္မတဥပမာအစိုးရကသတ်မှတ်ပြီးပြည်ထောင်စုအစိုးရရဲ့အရင်းအမြစ်တွေကိုပြည်내တွေအသုံးပြုခွင့်ရအောင်လုပ်ထားပေမယ့်လို့ရွေးကောက်ပွဲတွေကိုဗဟိုချုပ်ကိုင်မှုမရှိရေးအလေးထားတဲ့ပြည်내အရာရှိတွေအတွက်တော့လက်ခံဖို့ခက်ခဲကြတာပါ။အိန္ဒိယနာပြည်내အစိုးရအတွင်းဝင်ကော်နီလော့ဆန်ကအခုလိုပြောပါတယ
် This autonomy serves as a check on the
ဒီကိုပိုင်အုပ်ချုပ်ဆောင်ရွက်ခွင့်နဲ့လုပ်ပိုင်ခွင့်အာဏာအကြီးအကျယ်ရှိသူတွေရဲ့စွမ်းရည်တွေကိုထိမ့်ညှိပေးထားနိုင်တာဖြစ်ပါတယ်
ပြည်내နဲ့ပြည်ထောင်စုတာဝန်ရှိသူတွေကြားမပြေလည်မှုတွေပေါ်ထွက်နေချိန်မှာပဲရွေးကောက်ပွဲစနစ်ရဲ့ပြော့ကွက်ဟာခွက်တွေကိုလေ့လာတဲ့ကွန်ပျူတာသိပ္ပံပညာရှင်တဦးကတော့သတိပေးပါတယ်။မစ္စရှိဂန်တက္ကသိုလ်က Alex Handerman ကအခုလိုပြောပါတယ်
We found ways for attackers to sabotage machines and to steal votes.
ကွန်ပျူတာတိုက်ခိုက်သူတွေအနေနဲ့စက်တွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့နဲ့မဲရီကိုခိုးဖို့နီးလန်းတွေရှိနေတာကိုတွေ့ရပါတယ်။အမေရိကန်ကိုမလိုလားသူတွေမှာဒီလိုလုံနိုင်တဲ့စွမ်းရည်တွေတေချာပေါက်ရှိနေပါတယ်
။မဲထည့်တဲ့ဆက်တွေကအင်တာနက်နဲ့ချိတ်ဆက်မထားပေမဲ့လည်းရွေးကောက်ပွဲအတွက်ကွန်ပျူတာဆော့ဖ်ဝဲကိုအသုံးပြုရတာကြောင့်စိုက်ဘာဖောက်ထွင်းမှုတွေလှုံ့ဆော်လို့ရနေတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲတွေမှာအင်တာနက်ကွန်ရက်ကနေတိုက်ခိုက်ခံရမှုရှိမရှိကြားနာပွဲအကြောင်းမတ်တင်ဂီထိုက်ပြောပြသွားတာပါ။အခုအမေရိကန်မှာအခြေချကြတဲ့ဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့အာဖဂန်နစ္စတန်ဒုက္ခသည်တွေဟာအင်ကန်ငါးကအစားအသောက်နဲ့တခြားလူနေမှုအသုံးစရိတ်အတွက်ထောက်ပံ့ခြင်းငွေကြေးတစ်ချိန်စီရရှိကြပါတယ်။အဲ့ဒီငွေတွေကုန်မသွားခင်နိုင်ငံသစ်မှာအလုအကန့်သစ်ရှာရတာဟာထိတ်လန့်စရာကောင်းပါတယ်။အာဖဂန်ဒုက္ခသည်တူကတော့ကြာပန်းအလုသမားဘဝကနေပြီးတော့ကားတစီးနဲ့အစားအသောက်ရောင်းသူဖြစ်လာပါတယ်။ဝါရှင်တန်မြို့လယ်ကအဲ့ဒီဒုက္ခသည်ကို VOE သတင်းတောက်ဂျွန်းဆိုးကသတင်းဆက်သွယ်မေးမြန်းထားတွေ့ဆုံမေးမြန်းထားတာကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
နေလေစားစားချင်းဆိုရင်ဖောက်တဲရီနဲ့အယောင်ဝယ်တက်ပါတယ်အများစုကတော့အနီအနားကယုံဝန်ထံတွေပါမိုဟာမက်မဆူဒေါ်လာလေးဟာကျွမ်းကျင်တဲ့အင်္ဂလိပ်ဘာသာစကားနဲ့တခါတည်းမှာစကားဖောင်ဖွဲ့ပြောဆိုတတ်ပါတယ်အာဖဂန်ရောက်နိုင်ငံတကာတပ်ဖွဲ့အတွက်စကားပြန်အဖြစ်လောက်ကင်ခဲ့တာကြောင့်သူခုလိုအင်္ဂလိပ်စကားကောင်းကောင်းပြောတတ်တာပါဒီကိုရောက်လာရတဲ့အကြောင်းရင်းကိုဒုက္ခသည်ဒေါ်လာတီကအခုလိုပြောပါတယ
် My life and my family's life was very in danger
ကျွန်တော်ရောကျွန်တော်မိသားစုပါတာလီဘန်တွေအယ်ကိုင်ဒါနဲ့ဟာကာနီကွန်ရက်ကတပ်သားတွေရန်ပြူလာမဲ့ဘေးနဲ့စိုးစိုးရွားရွားရင်ဆိုင်နေခဲ့ရတာပါစကားပြန်တော်တော်များများလည်းအသက်ခံရတယ်သူတို့ပြန်ပြီးဆွဲခံရတယ်နောက်တော့အသက်ခံရပါတယ်အစိုးဆုံးအခြေအနေဆိုရင်ခေါင်းဖြတ်ခံရတယ်ဗျအဲ့ဒီလူတွေစီကသတင်းစကားတွေချိန်ချောက်မှုတွေတစ်ချိန်လုံးရနေခဲ့တာပါ
သူစာဒီမီကိုစုံကပို့ဒေါ်လာတီဆုံးဖြတ်ခဲ့ပါတယ်လွန်ခဲ့တဲ့၄နှစ်လောက်ကအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့အတူအထူးဗီဇာနဲ့ရောက်ရှိလာခဲ့တာပါဒီရောက်တော့တတိယမြောက်ကလေးတူရခဲ့ပါတယ်နိုင်ငံကတပ်ဖွဲ့ကအမေရိကန်တပ်ဖွဲ့တွေအတွက်ရှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်လာတီမှာမျောလင့်ချက်ကြီးကြီးမားမားရှိခဲ့ပါတယ်။သူကအခုလိုဆိုပါတယ်
။ They gave us the visa to come to America to save
American ပြည်ထောင်စုမှာအန်ဒီယကင်းကင်းနဲ့နေထိုင်နိုင်အောင်ကျွန်တော်တို့ကိုဗီဇာထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အများကြီးကူညီခဲ့တာတော့မဟုတ်ပါဘူး။အလောက်ကန်ရရှိရေးအတွက်ဆိုရင်ဘာတစ်ခုမှမကူညီပါဘူး။
သူ့ရဲ့ဘာသာစကားကျွမ်းကျင်မှုနဲ့လုပ်ငန်းအတွေ့အကြုံတွေကနိုင်ငံအသစ်မှာအလုပ်ကံရဖို့အထောက်အကူမဖြစ်ခဲ့တာကိုဒေါ်လာတီကအခုလိုပြန်ပြောင်းပြောပြပါတယ
် You don't know where to go or how to even apply for a job
လူတွေနဲ့မျက်နှာချင်းဆိုင်တွေ့ပြီးအလုပ်လျှောက်ဖို့အတွက်စားတောက်ဆိုင်လိုနေရာတွေနဲ့တခြားနေရာတွေကိုလမ်းလျှောက်သွားခဲ့ရပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေအချို့ဆိုရင်ပထမဆုံးအလုပ်ကလေးရဖို့အတွက်6လလောက်တောင်ကြာပါတယ်
သူပထမဆုံးရတဲ့အလုပ်ကစားတောက်ဆိုင်တစ်ခုမှာတန့်ရှင်ရင်းနဲ့အစာအသောက်ပြင်ဆင်ရတဲ့အလုပ်ပါသူ့ရဲ့အတွေ့အကြုံကိုဒေါ်လာတီကအခုလိုပြောပါရယ
် I felt really hard at the beginning
အဲ့ဒီလိုအလုပ်မျိုးမလုပ်ခဲ့ဘူးတော့အစပိုင်းမှာလောရကန်ရတာတိတ်ကိုခက်ခဲခဲ့ပါတယ်နောက်တော့အလုပ်ကိုစူးစမ်းလုပ်ပြီးငွေကန်စရေးဖြစ်လာပါတယ်နောက်မှစဖို့မှုဖြစ်လာတာပ
ါမိသားစုကိုထောက်ပံ့ဖို့အလုပ်တစ်ခုကိုသူတပြိုင်တည်းလုပ်ခဲ့ရတာပါတနေ့မှာတော့အီရန်ဒုက္ခသည်တယောက်ကအစားအသောက်တွေကိုကားထဲမှာချက်ပြုတ်ပြီးဝါရှင်တန်မြို့လယ်မှာရောင်းချတာကိုသိလိုက်ရပါတယ်။အဲ့ဒီအချိန်ကစပြီးသူတို့နှစ်ဦးသုံးနှစ်ကြာဘူးတွဲစီးပွားရေးလုပ်ကင်ခဲ့တာပါ။အလုပ်အကိုင်းလဲကောင်းလာသလိုပုံမှန်ဖောက်တယ်တွေလည်းတူလာတယ်လို့ဆိုပါတယ်
။ Persian Afghani food I'm familiar with it and they do a great job of it. It's delicious.
ပါရှန်နဲ့အာဖဂန်စားသောက်တွေနဲ့ကျွန်တော်ရင်းနှီးပါတယ်။စားလို့လည်းကောင်းပါတယ်။ကျွန်တော်အတွေ့အကြုံရဆိုရင်တော့ဒုက္ခသည်တွေကအလုပ်ကျိုးစားကြပါတယ်။နောက်ပြီးတိုင်းပြည်ချစ်တဲ့နိုင်ငံသားတွေဖြစ်လာတဲ့အမေရိကန်နိုင်ငံကြီးပွားတိုးတက်အောင်လုပ်တဲ့နေရာမှာသူတို့တွေကတရတားပါဝင်ကြပါတယ်
။ဒါပေမဲ့လည်းဒေါ်လာတီရဲ့ကနအူအိမ်မက်ကတော့ပြက်ပြဲမသွားသေးပါဘူး။သူကအခုလိုဆိုပါတယ
်။ Seriously looking for continuing my education
ကျွန်တော်အမြဲမျှော်လင့်ခဲ့တဲ့ရုံးဝန်ထမ်းတယောက်ဖြစ်လာဖို့ရှေ့ဆက်ပညာသင်ယူဖို့အလေးအနက်မျှော်လင့်ထားပါတယ်။အဲ့ဒီအချက်ကလွှမ်းရင်ဒီလိုကားနဲ့အစားအသောက်ရောင်းတဲ့လုပ်ငန်းကိုဆက်ပြီးလုပ်ကင်ကြပါတယ်။
ခုချိန်မှာတော့ရှေ့အနာဂတ်မြောက်မှန်းချက်တွေနဲ့ဒေါ်လာတီတယောက်ဂါဒစီနဲ့အစာအသောက်တွေကိုချက်ပြုတ်ရောင်းချနေဆဲဖြစ်ပါရဲ့ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါရဲ့ရှင်။နောက်2နာရီကြာမှထုတ်လွှင့်ပေးမဲ့ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။ခုညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်မဟဲမန်ပြည်နယ်မှာပြင်းထန်တဲ့အထိကံကားပေါင်းခွဲတိုက်ခိုက်မှုကြောင့်လူ29ဦးထဏ်မှန်းနဲ့သေဆုံးပြီး60ကျော်ထဏ်ရရှိသွားပါတယ်။ပြည်နယ်မြို့တော်လက်ရှိကားမျိုးကနယူးကပူပန်ရှိမှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလစာထုတ်ဖို့စောင့်ဆိုင်းနေတော့မှပဲပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရိုင်းတွေ့သူတွေကပြောပါတယ်။ဒဏ်ရာသူတချို့ရဲ့အခြေအနေဟာစိုးရိမ်ရာကြောင့်လည်းပြည်နယ်အစိုးရပြောခွင့်ရသူအိုမာဇော့က VOE ကိုပြောဆိုခဲ့တာပါ။ပဲချင်းနိုင်ငံပြည်ဆက်မြို့ကဘူရယုံဘုံခွဲတက်ခဲ့မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့ကြောင်းအာဏာပိုင်တွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မိုလင်ပစ်အရာအပါအဝင်ပြည်ဆက်မြို့ကစီးနှင်းရှာဖွေမှုတွေအတွင်းဖမ်းဆီးလိုက်တာဖြစ်ကြောင်းလည်းအစိုးရရှေ့နေယုံကပြောဆိုခဲ့တာပါ။ပဲချင်းနိုင်ငံပြည်ဆက်မြို့မှာဒီကနေ့စတင်လိုက်တဲ့ဥရောပသမဂ္ဂ EU ရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်နိုင်ငံဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့အစီအစဉ်နဲ့စီးပွားရေးပြန်လည်အားကောင်းလာစေအပါအဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြောဆိုမယ့်အထက်မှာတော့ဗြိတိန်မှာနေထိုင်နေကြတဲ့တခြား EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသား၃သန်းရဲ့အနာဂတ်အရေးလဲပါလဲဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသား၃သန်းကျော်ရဲ့အနာဂတ်အရေးကလည်းဆွေးနွေးမယ့်အထက်မှာပါဝင်လာမှာပါ။ယူရိုနိုင်ငံမိုးဆူးမြို့ထဲမှာနောက်ဆုံးကျန်နေတဲ့ IS အကြမ်းဖက်အဖွဲ့ကိုအမြင့်ပြည့်ချင်းမမှုယူရိုဆူရတပ်ဖွဲ့တွေကျူးစားနေကြမှာပဲမိုးဆူးမြို့ရဲ့ထင်ကရ NUB ဘလီနဲ့ L Hub တပါလို့လူသိများတဲ့ဘလီရဲ့မျှော်စင်ကြီးကို IS သွေးကြတွေကဖျက်ဆီးပစ်လိုက်ပါတယ်ဘလီအနီးမီတာ50လောက်အကွာကိုယူရိုတပ်ဖွဲ့တွေချင်းကပ်ဝင်ရောက်လာတဲ့ချိန်မနေ့ဗုဒ္ဓဦးနေ့ညပိုင်းမှာပဲဖျက်ဆီးပစ်လိုက်တာဖြစ်ပါတယ
်ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။နောက်နှစ်နာရီအကြာကြာရင်လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.